အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှာဩဂုတ်လ9ရက်ကနေ12ရက်နေ့ထိ4ရက်ကြာကျင်းပခဲ့တဲ့အကြိမ်20မြောက်ကုလသမဂ္ဂအဖွဲ့အစည်းရဲ့လူငယ်ညီလာခံကိုမြန်မာနိုင်ငံကိုစားပြုပြီးရန်ကုန်စစ်တပ်တို့တက်ဘွဲရထိုင်းနိုင်ငံ Stanford International University က MBA ဘွဲရထားသူကိုစွဲပြည့်ဖြိုတက်ရောက်ခဲ့ပါတယ်။လေးရတာလူငယ်အစည်းအဝေးတွေ့ကြုံတွင်လည်းကုလသမဂ္ဂကကြီးမှုကျင်းပတဲ့ညီလာခံကိုတက်ရောက်ဖို့လိုအပ်တဲ့အရေးချင်းနဲ့ဘလို့ဆောင်ရွက်ရတယ်ဆိုတဲ့လုပ်ငန်းအစဉ်စဉ်ကိုကိုစွဲပြည့်ဖြိုကိုဆက်သွယ်မေးမြန်းထားပါတယ်ရှင်။ကုလသမဂ္ဂကကြီးမှုကျင်းပတဲ့ညီလာခံအတွင်းကုလသမဂ္ဂနဲ့နိုင်ငံတကာအစိုးရတွေအစိုးရမဟုတ်တဲ့အဖွဲ့အစည်း INGO တွေအနေနဲ့တက္ကရာ2015ကနေတက္ကရာ2030အထိ15နှစ်တာကာလအတွင်းအကောင့်ထည့်ဖို့ဆောင်ရွက်ကြမယ်။Sustainable Development Goals ရေရှည်ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်ဘဏ္ဍာအဖြစ်ချမှတ်ထားတဲ့အခြေခံအချက်18ချက်နဲ့ People, Prosperity, Planet, Peace and Partnership ဆိုတဲ့အခြေခံအချက်5ချက်ကိုအဓိကဦးစားပေးပြီးတော့ဆွေးနွေးသွားကြတာဖြစ်ပါတယ်။အဓိကအဖြစ်လူငယ်တွေကိုကမ္ဘာကြီးမှာဘာတွေဖွံ့ဖြိုးတိုးတက်နေသလဲဆိုတာကိုရှင်းလင်းပြောပြပေးတာဖြစ်သလိုလူငယ်တွေအနေနဲ့ဘယ်လိုအခွင့်အရေးတွေရနိုင်လဲဆိုတာကိုလည်းပြောပြပြီးလူငယ်တွေအတွက်တိုးတက်ရာတိုးတက်ကြောင်းအခွင့်အလမ်းတွေကိုလမ်းဖွင့်ပေးတာဖြစ်ကြောင်းမြန်မာနိုင်ငံကိုစားပြုတက်ရောက်ခဲ့သူကိုစွဲပြည့်ဖြိုက VOA ကိုပြောပါတယ်
။ဒီကမ္ဘာလုံးမှာဟိုအကျိုးသက်ရောက်မှုဖြစ်ထွန်းစေမယ့်ဟာမျိုးစပီကာတွေကဆွေးနွေးတယ်။ဥပမာ World Bank ရဲ့ presentation မှာဆိုလို့ရှိရင် World Bank ကနေပြီးတော့ဘယ်လိုအလုပ်လုပ်နေတယ်ပြီးတော့ဒီအစိုးရနိုင်ငံတွေကိုဘယ်လိုနှီးမျိုးနဲ့ငွေကြေးကိုထုတ်ချီးတယ်ပေါ့နော်။ဥပမာသူတို့မှာတတ်မှတ်ချက်ရှိတယ် Middle Income Country နဲ့ Low Income Country ပေါ့နော်။အရှိရဲ့အခါမှာလည်း Low Income Country တွေဆိုလို့ရှိရင်သူကအတိုးနှုန်းကမရှိသလောက်ကိုပဲသူကပေးထားဟိုမယူဘူးပေါ့နော်။ဒီတိုင်းချီးပြီးတော့ချီးငွေအတိုင်းပြန်ဆက်ပေါ့။ဒါပေမဲ့အဲ့လိုမျိုး middle income country ကြတော့သူတတ်မှတ်ချက်နဲ့အဲ့လိုမျိုးပေါ့အဲ့ဓာတွေကိုသူကရှင်းပြတယ်ပြီးရဲ့အခါကျတော့သူတို့ရဲ့ opportunity ပေါ့ဒီကမ္ဘာပံမှာလာပြီးတော့အလုပ်လုပ်ချင်တဲ့လူတွေအတွက်ဟိုရှင်းပြတယ်ပေါ့နော်ဒီ internship ဆိုလို့ရှိရင်ဝင်လို့ရတယ်တကယ်လို့ကိုက master ပြီးသွားပြီPhD တွေပါပြီးသွားပြီဆိုလို့ရှိရင်လုပ်သက်3နှစ်လည်းရှိမယ်ဆိုလို့ရှိရင်တော့ young professional အနေနဲ့ကမ္ဘာပံမှာရှောက်လို့ရတယ်ပေါ့နော်အဓိကကတော့သူ့ရဲ့လုပ်ငန်းစဉ်တွေအကြောင်းရှင်းပြတယ်ဒီအခါကျတော့ဟို opportunity တွေကိုသူပြောပြတယ်ပြီးတော့ဒီနေရာတွေကိုရှောက်ဖို့ပေါ့နော် welcome လုပ်တယ်ပြီးတော့ဒီ speaker တွေနဲ့ delegate တွေကအချင်းချင်းအပြန်အလှန်ဆွေးနွေးကြတယ
်ဒီနီလာကမှာမနက်ပိုင်းညနေပိုင်းအချိန်သတ်မှတ်ပေးထားပြီးလူငယ်နဲ့ဤပညာကမ္ဘာလုံးဆိုင်ရာဒုက္ခတွေအခက်အခဲစသဖြင့်ကိုယ်စံတရှိရာစိတ်ဝင်စားရာအကြောင်းအရာတွေဆွေးနွေးတဲ့ညီလာခံတွေမှာစိတ်ကြိုက်ရွေးချယ်တက်ရောက်နိုင်တယ်လို့ကိုစွဲပြည့်ဖြိုးကပြောပါတယ်ဒီလူငယ်ညီလာခံကိုတက်ရောက်ခဲ့ခြင်းအပြင်ဘလို့အကျိုးကျေးဇူးရတယ်လဲလို့မေးကြည့်တဲ့အခါမှာတော့သူကအခုလိုပြောပါတယ
်ဒီပွဲတက်ရောက်ခြင်းအပြင်ပေါ့နော်ကိုယ့်ဘက်ကဘာရလဲဆိုလို့ရှိရင်အသိပညာဗဟုသုတ knowledge expand ဖြစ်တယ်ပထမတစ်ချက်ကဒုတိယတစ်ချက်ကကြာတော့ network ကျယ်ပြန့်လာတယ်အခုတက်ရောက်တဲ့သူတွေအကုန်လုံးကသူ့နိုင်ငံအတီးတီးမှာဒီလူမှုရေးပဲဖြစ်စေဒါမှမဟုတ်လို့ရှင်ငြိမ်းချမ်းရေးအတွက်ပဲဖြစ်စေဒါမှမဟုတ်လို့ရှင်စီးပွားရေးနဲ့ပတ်သက်တာပဲဖြစ်စေဒါမှမဟုတ်လို့ရှင်ပညာရေးကျန်းမာရေးပေါ့နော်ဒီလိုမျိုးကဏ္ဍအတီးတီးမှာလှုပ်ဆောင်နေကြတဲ့လူငယ်တွေဖြစ်တယ်အဲ့ဒါကြောင့်မဟုတ်လို့ကျွန်တော်တို့ကပထမချက်ကတော့ knowledge ကျယ်ပြန့်လာတယ်နောက်တစ်ခုက network ကျယ်ပြန့်လာတယ်ခင်ဗျဟုတ်အဲ့တော့အချင်းချင်းချိန်ပြီးတော့ကိုယ့်နိုင်ငံရောက်တဲ့အခါမှာပြန်လုံးမဲ့အပိုင်းလေးတွေကိုကျွန်တော်တို့ဆွေးနွေးခဲ့ကြရတာရှိပါတယ်ခင်ဗျ
အသက်18နှစ်18နှစ်ဘွဲ့ကြိုးចောင်းသားတွေအတွက် Social Venture Project ခေါင်းစဉ်နဲ့ရှင်ပြိုင်စီပြီး10ဦးအနက်နောက်ဆုံးပိတ်9ဦးရွေးချယ်ခဲ့ရမှာညီလာခံပိတ်ပွဲကျင်းပတဲ့အချိန်နောက်ဆုံးပိတ်စကားတင်9ဦးကို Outstanding Award ဆုချီးမြှင့်ပေးခဲ့တဲ့အကြောင်းလည်းသူကပြောပါတယ်။ကျန်တဲ့ဘွဲ့ရလူငယ်တွေအတွက်တော့ဩဂုတ်လ18ရက်နောက်ဆုံးထားပြီးကိုတိုင်းပြည်ကိုအရက်ဒေသမှာကိုလှုပ်ချင်တဲ့စီမံကိန်းတစ်ခုကိုအကောင့်ထည့်ဖို့စီမံကိန်းရေးဆွဲတင်ပြပေးဖို့အခွင့်အရေးပေးထားတယ်လို့ဆိုပါတယ်။ကိုယ်စွဲပြဖြိုးကတော့သူတို့ရဲ့ Care for the Needs အဖွဲ့ရဲ့လုပ်ငန်းတွေကိုတင်ပြဖို့ရည်ရွယ်ထားကြောင်းနဲ့ဒီအတွက်ရန်ပုံငွေကြနိုင်မကြနိုင်ဆိုတာနဲ့ပတ်သက်လို့တော့သူကအခုလိုပြောပါတယ
်။ငင်းငန်းကြီးလုပ်နေတဲ့လူငယ်တွေဒါမှမဟုတ်လို့ရှင်ဟိုပြိပခဖြစ်နေတဲ့ဒီအဖွဲ့အစည်းနှစ်ခုကြားမှာညီညွတ်အောင်ပြုလုပ်ပေးနိုင်တဲ့အဖွဲ့အစည်းဆိုရင်တော့ကျွန်တော်ထင်တယ်တေချာပေါက်ရမယ်လို့ကျွန်တော်ထင်တယ်။ဒါပေမဲ့ကျွန်တော်ကပထမဘွဲ့ကဒီပညာပွဲရတဲ့အခါကျတော့ကိုယ်နဲ့ဆက်ဆက်တဲ့လုပ်ငန်းပေါ့နော်အကျမ်းမာရေးနဲ့ပညာရေးနဲ့ပတ်သက်တဲ့လုပ်ငန်းတွေလုပ်နေတဲ့အခါကျတော့သူတို့ထောက်ပံ့တဲ့ငွေကရမရတော့အဲ့ဒါတော့ကျွန်တော်မသိချဘူးခင်ဗျာ
ကုလသမဂ္ဂရဲ့လူငယ်ညီလာခံမှာဘွဲ့ကြိုចောင်းသားအရွယ်18နှစ်18နှစ်ကနေဘွဲ့ရပြီးလူငယ်အသက်28နှစ်အထိနိုင်ငံပေါင်း100ကျော်ကလူငယ်ပေါင်း1000ကျော်တက်ရောက်ခဲ့တာဖြစ်ပါတယ်ကိုစွဲပြည့်ဖြူအနေနဲ့မြန်မာနိုင်ငံကိုပြန်ရောက်တဲ့အခါမှာသူအခုတက်ရောက်ခဲ့တဲ့ ကုလသမဂ္ဂညီလာခံကအတွေ့အကြုံတွေနဲ့ဒီညီလာခံကနေလမ်းဖွင့်ပေးထားတဲ့လူငယ်တွေအတွက်ခွင့်လမ်းတွေအကြောင်းကိုမြန်မာလူငယ်တွေသိအောင်တတ်နိုင်သမျှမျှဝေပေးသွားမှာဖြစ်တဲ့အကြောင်းကိုလည်းပြောသွားခဲ့ပါတယ်ရှင်။